ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့ထဲမှာတော့ဘာသာရေးဘုံကြီးကျောင်းနေဖျားကျောင်းနေမှာခိုးလုံနေကြတဲ့အရက်သားတရာနီးပါးကိုစစ်ကောင်စီကထိန်းသိမ်းထားပါတယ်စစ်ကောင်စီအတွက်ထမင်းဟင်းချက်ပြုတ်တာတွေအဝတ်အစားလျှော့ပေးတဲ့အလုပ်တွေကိုလုပ်ပေးနေရတယ်လို့မြို့ခံတွေနဲ့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေသူတွေကVOA ကိုပြောပါတယ်မနေ့တော့ကလည်းတိုက်ပွဲတွေဖြစ်ပြီးတော့လမ်းတွေပိတ်ထားတ ဒီကနေ့ဒီမှာပြောပြပေးပါရှင်မြို့ရဲကစက်တော်ရာဖုန်ကြီးကျောင်းနဲ့မွေတော်ဖုန်ကြီးကျောင်းတွေမှာခိုးလုံနေကြတဲ့အရက်သားတရားနီးပါးကိုအပြင်ထွက်ခွေမပေးဘဲထိမ့်သိမ်းထားတဲ့လူမျိုးကနဲ့စစ်ဘေးဒုက္ခတွေကိုကူညီနေသူတွေကပြောပါတယ်
လမ်းကကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်ပြီးဝင်လာခဲ့တာလို့ဒေသခံတို့ကပြောပါတယ်။အင်းနဲ့နဲ့ကြည့်ကြတဲ့မျိုးကြောင်းမှာရတနေရာရဲ့အခုနောက်ငွေကလေးနောက်ဖက်တွေဆက်တော့ရအောင်တနေရာဒီလိုကြောင်းမှာကျတော့ဒီတူတွေဟာအရင်နဲ့နဲ့ကြည့်ကြတဲ့အပုံချွေးကုန်တာပေါ့ဒီလင်းငယ်လူကြီးတွေတချို့ကကြောင်းကိုတက်အိတ်ဆောက်လာတယ်အဲ့လိုမျိုးရှိတာပေါ့နော်ဆယ်ဦးကျော်လောက်ရှိမယ်ထင်တယ်အ
ိန်ခံထားရတဲ့သူတွေဟာစစ်တပ်စားဖို့ထမင်းဟင်းချက်ပြုတ်တာတွေအဝတ်အစားလျှော့ပေးတာတွေလှုပ်ဆောင်နေရတာလို့မိုးပြဲကယ်ဆယ်ရေးအဖွဲ့တာဝန်ခံကအခုလိုပြောပါတယ
်သူတို့စစ်ကောင်စီအတွက်အင်းပါလေဝတ်စားလျှော့ပေးရတာတွေနော်မိုးထမင်းချက်ပေးရတာတွေမှမှရည်ရည်ရတတ်တော့လေးပေးရတာဗာညာမျိုးတွေသူတို့အမျိုးတွေလှုပ်ပေးနေရတယ်ဟုတ်နော်ဒါဆိုတော့တော်တော်အကြောင်းမှားတယ်လို့ပဲသိရတယ်အိမ်ပြန်ချက်ပြင်းတဲ့အိပ်ပြန်လာခေါ်လို့အဲ့လိုမျိုးကြောကြတယ်က
ဘေးလူရာကိုတိတ်ဆောင်နေရတဲ့မိုးပြဲမျိုးကံတူကတော့သူ့ဆွေမျိုးတွေလည်းမျိုးထဲမှာကြမ်းရှိနေပြီးအဆက်အသွယ်ပြတ်တောက်နေတဲ့အကြောင်းပြောပါတယ်။ဖန်စီခံထားရသူတွေနဲ့ကြံတဲ့ဆွေမျိုးတွေတွေ့ခွင့်မရသလိုလမ်းတွေလည်းပိတ်ထားတယ်လို့မိုးပြဲဒေသခံတူကပြောပါတယ်
။လုံခြုံရေးအခြေအနေရတဲ့ဘလို့မှလည်းတို့ရဲ့လည်းတော်တော်စီဆိုးရင်ကြတော့ပေါ့။နောက်တစ်ခါခါနဲ့ဖမ်းတာလားတတာလားဖြတ်တာလားစီစီမင်းများလားအတားရလေတော်တော့ကဒီလိုနဲ့ပဲသိရင်ရတယ်။ဟိုဆွေမျိုးတော့ပါမယ်လို့တော့အဲ့လိုမျိုးထင်တာပေါ့နော်။ဘုန်းကလည်းဆက်တယ်လို့ကမရဘူးဖြစ်နေတယ်။ကျွန်တော်တို့ကလည်းဟိုသွားတိမယ်ဆိုရင်လည်းသူကပေးမပြဘူး။လမ်းလည်းပိတ်ချထားတယ်လမ်းလည်းတိတုံးတွေနဲ့ပိတ်ထားတာကြတော့ဟိုသွားလို့လည်းမရဘူးလာလို့လည်းမရဘူးတဲ့
။ညနေပိုင်းပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်အကြတိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတယ်လို့မြို့ကန်နဲ့ကေဇေးကြီးအဖွဲ့တွေကဗီဒီယိုကိုပြောပါတယ်။လောလောဆယ်တော့မိုးပြဲမျိုးတွေကနေရာတော်တော်များများစစ်တပ်ကလမ်းတွေပိတ်ဆို့ထားပြီးတွာလာလို့မရတဲ့အကြောင်းလဲဒေသခံတွေကပြောပါတယ်။အရသားတွေကိုဖုံးတော်ကြီးကျောင်းထဲမှာထိမ့်သိမ်းထားတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။ဒီဒေသတွေမှာဒေသခံလက်နက်ကိုင်အဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပေါင်းပြီးအကြမ်းဖက်မှုတွေကျူးလွန်နေတဲ့ဆိုပြီးစစ်တပ်ဘက်ကနယ်မြေရှင်းလင်းရေးထိုးစစ်ဆင်တာတွေမကြာခဏလုပ်နေပါဗျ။မိုးပြဲပြည်သူ့ကာကွယ်ရေးတပ် PDF ကတော့ဖုံးကြီးကျောင်းတွေမှာခိုးလုံနေတဲ့အပြစ်မဲ့ပြည်သူတွေစစ်တပ်ရဲ့တစားကံအဖြစ်ဖမ်းဆီးတာကိုခံနေရတယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်ရှင်။